ရပါတော့တောတာရှင်များရှင်အချင်းထောင်ထဲမှာနှစ်အကြာကြီးနေထိုင်ရတဲ့အခါအခက်ခဲကိုကျော်လွှားနိုင်ဖို့ယုံကြည်ချက်နဲ့အတူအမှုပညာကလည်းအထောက်အကူပြုခဲ့တယ်လို့ဆိုတဲ့ကိုစန်းစော်ထွေးကတောင်ငူထောင်ကနေတောင်ကြီးအချင်းထောင်ကိုပြောင်းရွှေ့ခံခဲ့ရပုံနဲ့တောင်ကြီးအချင်းထောင်ထဲမှာစွန့်ပစ်ပစ္စည်းကိုအမှုပညာနဲ့ပေါင်းစပ်ပြီးပကြီးကားတွေအဖြစ်ဖန်တီးခဲ့ပုံအကြောင်းအခုလိုပြောပြခဲ့ပါတယ်တောင်ငူရောက်တော့နေသားရှိတဲ့ဥကြုံမြကိုသားကြီးတို့နဲ့တွေ့ဖြစ်ပါတယ်။တာယာဝရီကဦးမျိုးစု12နှစ်အချင်းထောင်ထဲမှာနေပြီးပါပြီ။36နှစ်လုံးထောင်ထဲမှာကျွန်တော်မနေရသည့်အတိုင်းသူတို့လိုမျိုးထောင်ထဲမှာ12နှစ်လုံးကျွန်တော်ဘလို့ကြော်ဖြတ်မလဲလို့စဉ်းစားမိပါတယ်။ကျွန်တော်ထောင်တွင်နေထိုင်နေမှာမြင်းစရာအဖြစ်ဥကြုံမြပါခဲ့ပါတယ်။ဥကြုံမြကအမြဲတမ်းပြုံးပြုံးရွှင်ရွှင်နေတတ်ပါတယ်။သူယုံကြည်ရာကိုစုပ်ကင်ထားပါတယ်။မျှဝေပေးတဲ့အလေအထကိုဥကြော်မြကျင့်သုံးနိုင်ပါတယ်။စံနမူနာယူစရာကောင်းလာပါတယ်။ဥကြော်မြစီမှာအမှုပညာရှိပါတယ်။အချင်းထောင်ထဲမှာအခါတင်တိုင်းကျင်းပါတဲ့အခမ်းအနားနေ့တွေမှာအတန်ထွက်ဆောင်မားကိုအတန်ဒီအတန်ဓာတ်နဲ့ဖတ်ပြပါတယ်။သူများလိုစာလိုဖတ်ပြတာမဟုတ်ပါဘူး။စကားပြောနေတာလည်းမဟုတ်ပြောပြနေတာလည်းမဟုတ်တဲ့အတန်ဥကြော်မြစီမှာရှိပါတယ်။တောင်ငူမှာကျွန်တော်တို့အစာငတ်ခံတိုက်ပွဲဝင်ခဲ့ပါတယ်။တကားဖွင့်ပြီးထောင်ဝင်းထဲမှာကျွန်တော်တို့အချင်းချင်းစကားပြောလမ်းလျှောက်ခွင့်ပေးထားတဲ့အခွင့်အရေးကိုပိတ်လိုက်လို့အစာငတ်ခံဆန္ဒပြခဲ့ကြတာပါ။တကားပြန်ဖွင့်ပေးဖို့တောင်းဆိုတဲ့တောင်းဆိုချက်အနိုင်ရခဲ့ပါတယ်။ထာဝရအောင်ဝဲဆိုတာလောကမှာမရှိဘူး။ယာယီအောင်ဝဲတာဖြစ်တယ်ဆိုတာတောင်ကြီးထောင်ပြောင်းရွှေ့ခံရခြင်းကကျွန်တော်ကိုတတ်သိပြခဲ့ပါတယ်။တောင်ကြီးထောင်ထဲမှာအင်းလေးကံကိုဖြတ်တိုက်လာတဲ့လေကိုကျွန်တော်ရှူခဲ့ရပါတယ်။တောင်ကြီးရဲ့တစောင်းတိုင်းမီးထွန်းပွဲတော်ဟာတတိုင်းပြည်လုံးသိကြတဲ့နာမည်ကြီးပွဲတော်ကြီးပါ။အဲ့ဒီပွဲတော်ရက်စုကောင်းငင်တစ်ခုလုံးမီးပုံးပြန်တွေလွင့်နေတာမြင်ရပါတယ်။အများနီးတူဒီပွဲတော်ကိုကျွန်တော်တို့လည်းဆင်နွှဲကျင်ကြပါတယ်။တရင်ကျွလာပြင်းနေလဲမီးထွန်းနိုင်အောင်ကျွန်တော်တို့စ조사ခဲ့ပါတယ်။ကျွန်တော်နေတဲ့တိုက်ရှိကညောင်ပင်အောက်မှာညောင်ရွက်မီးပုံးလုတ်ဖို့ညောင်ရွက်ကိုနေကင်းတဲ့ကကောက်ထားပါတယ်မှတ်မှန်ရရတရင်ကျို့လာပြီနေကတနင်းနာနေနဲ့တိုက်လို့ထောင်ပိုင်းတမ်းမစီရပါဘူးညနေမှာပဲကလာဟင်းကျွေးတာကိုမှတ်မိပါတယ်တောင်ကြီးထောင်မှာစားခဲ့ရတဲ့မနဲ့စာထောင်ပုံစံထမင်းဟင်းကမြေထောက်ပဲညိုကြီးတွေကိုပောက်ပန်းပြူရွက်မုံညင်းရွက်မုံလာဥနဲ့တွဲပြီးချက်တဲ့ဟင်းနဲ့ညုတ်တီးလော်တရောင်စီပေးပါတယ်အဆက်ဆိုတာထမင်းကိုငိမ့်စေတယ်ဆိုတာအမှန်ပါပဲထောင်ထဲမှာငရုတ်တီးကတိတ်ကိုတန်မိုးရှိပါတယ်။ထောင်ဝင်းထဲမှာတိတ်နေပေမဲ့ထောင်အုပ်ရိုးအပြင်ဘက်လူအဖွဲ့အစည်းဝင်းကျင်တစ်ခုလုံးတပြင်းလုံးအတန်ထွက်နေတာကိုအသေးအချာနားထောင်ကြည့်ရင်ကြားရပါတယ်။ညောင်ရွက်ကိုဖျောင်းနိုင်မီးပုံမီးထွန်းလှုပ်ထားတာမှုညရွက်ထဲမှာဗရများပွင့်ရောက်နေသလိုပါ။ရှောင်းမောင်းတဲ့တဒူးတူးကိုလေးနဲ့အတူကြားနေရပါတယ်။ဒီအချိန်ဒီကာလလေးဟာကျွန်တော်တို့အားလုံးကိုအိမ်လွမ်းစိမ့်နဲ့တိတ်ဆိတ်စေခဲ့ပါတယ်။အလှတရားနဲ့တဘာဝတရားကိုခံစားပြီးစိတ်ကြည်နူးအောင်ကြံဖန်နေရတာပါ။ထောင်ထဲမှာဘယ်နေရာကြည့်ကြည့်မတရားမှုတွေပြစ်သိမ့်နေလို့ဘရော့ပောက်ကွဲမလဲလို့တထိတ်ထိတ်စောင့်ကြည့်နေခဲ့ရတာပါ။ကျွန်တော်တို့စိုက်ထားတဲ့စိုက်ခင်းတွေကမုံလာအုပ်ပန်းမွင်တွေပေါ်လိပ်ပြာတွေဝဲပြန်နေတာတနေကုန်ထိုင်ကြည့်ပြီးစိတ်ကြည်နူးမှုကြံဖန်ယူရပါတယ်။ထောင်စူးချိုးပေါ်နွယ်တက်နေတဲ့ကြက်ဟင်းကားပွင့်ရဲ့မှွေးရနှံ့ဟာခါတက်တက်လေးဆိုတာထောင်ကြမှကျွန်တော်သိခဲ့တာပါကိုဝင်းချင်းကရှိစုမဲ့စုတက်ရှိတက်မဲ့အပေါ်ကြေကြေနက်နက်ခံစားတတ်မှစိတ်အကြည်တတ်ကိုထိမ့်သိမ့်နိုင်ပါပါဒီလိုစိတ်အကြည်တတ်မရှိရင်ထောင်ထဲမှာကြာကြာနေနိုင်ဖို့ဘလို့မှမကောင်းပါဘူးဂျားနယ်တစောင်းမှာပကြီးဆရာထိန်ထိန်ရဲ့အင်တာဗျူးကျွန်တော်ဖတ်လိုက်ရပါတယ်သူလဲမန္တလေးထောင်မှာနေခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတစ်ယောက်ပါသူကအခုလိုပြောပါတယ်လူဆိုတာဘလောက်ချမ်းသာနေနေတစ်ချိန်မှာအခက်ခဲကိုရင်ဆိုင်ရတဲ့အချိန်ကြုံရနိုင်တယ်ဒီလိုကြုံရရင်ကိုယ်အနီးနားမှာရှိတဲ့အမှိုက်စာလေးကအစကိုယ်သုံးတန့်ရင်ကိုယ့်ကိုအကျိုးပြုတဲ့အရာဖြစ်လာတယ်တဲ့သူ့ပကြီးကားတွေမှာစက်ကူဟောင်းကိုပျော့ပတ်ဆဲပြီးကင်ဘတ်ဆလှုပ်ထားတဲ့ဆိုတာကျွန်တော်ဖတ်လိုက်ရပါတယ်ကော်ဖီမစ်ခွန်မုတ်ထုတ်ခွန်အယောင်ရှိတဲ့အိတ်အားလုံးကိုကျွန်တော်စုထားပါတယ်။ကင်ဖတ်ဆာကိုကျွတ်ကျွတ်အိတ်နဲ့လုတ်တက်အောင်ပကြီးဆရာငပြောသည့်ဇော်ဝင်တစ်ပဲ့ကိုစံလင်းကတင်ပေးပါတယ်။ ပကြီးအချောင်းကိုကိုဆန်လင်းနဲ့တွေ့မှကျွန်တော်ပိုတိလာတာပါဟိုးတော့ကတော့အလင်းကိုရချင်အယောင်အနှုကိုအပေါ်တင်ထားတယ်စကေးရှိတာကျွန်တော်မသိဘူးဝေးချင်ရင်ကော်ဖီမစ်ခွန်ကိုသေးလိုက်နီးရင်ကြီးလိုက်ပါတယ်နောက်ပိုင်းတော့ဝေးရင်အယောင်ဖြော့တယ်နီးရင်အယောင်ရင့်တယ်ဆိုတာသိလာပါတယ်ကျွန်တော်ထောင်ကလွတ်လာတော့ပကြီးပြပွဲလုပ်ပြီးကျွန်တော်ပကြီးကားတွေကိုပြခဲ့ပါတယ်ပုဂ္ဂလိကကျောင်းမှာပကြီးဆရာအဖြစ်ကျွန်တော်အချိန်ပိုင်းတာဝန်ယူခဲ့ပါတယ်။ထောင်ထဲမှာကျွန်တော်ဆက်ခဲ့တဲ့ကဗျာ22ပုဒ်စာအုပ်ထုတ်ပါတယ်။ကဗျာဟာလူနဲ့ခစ်ကိုပြုပြင်မြင့်တင်နိုင်မယ်လို့ကျွန်တော်ခိုင်ခိုင်မာမာယုံကြည်ပါတယ်။ဒီကနေ့တပင်းရင်လို့အဖြစ်ပြက်မျိုးမြန်မာနိုင်ငံအနှံ့အပြားမှာအလွယ်တကူရိုက်နှက်တပ်ဖြတ်ဖို့အစဉ်နဲ့ရှိနေပါတယ်။ဖန်တီးဖို့အစဉ်နဲ့ရှိနေတာကိုကျွန်တော်စိုးရိမ်မိပါတယ်။2015ရွေးကောက်ပွဲနီးလာလေစိုးရိမ်လေပါပဲ။ကျွန်တော်ဖတ်ဖူးတဲ့စာပိုင်လေးတစ်ခုတတိယမိပါတယ်။ပန်းတိုင်ရောက်အောင်ကာယကံမနောကံနဲ့အားထုတ်ရမယ်။ပန်းတိုင်ရောက်တဲ့အခါမှာကိုလာခဲ့တဲ့အတိုင်းပြန်ချင်းရင်ပြန်နိုင်တယ်။ကိုလမ်းမှာတွေ့ခဲ့တဲ့အတားအဆီးအနှောက်အယှက်တွေကိုစူးစမ်းကြည့်ရမယ်။လမ်းတစ်လျှောက်ကိုပြန်မျှော်ကြည့်ရမယ်။ဒါပေမဲ့ပန်းတိုင်မရောက်မချင်းတော့နောက်ပြန်မကြည့်ပါနဲ့ဆိုတဲ့ကိုစမ်းစော်ထွေးကိုနက်နက်ရှိုင်းရှိုင်းဂုံးပြူလိုက်ရပါတယ်ရှင်။တော်တာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ